တရားဥပဒေစိုးမိုးပြီးနိုင်ငံတွင်းမှာကြမ်းဖက်တိုက်ခိုက်တာတွေအထူးသဖြင့်ရခိုင်ပြည်နယ်မှာအာဆာအဖွဲ့ရဲ့ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဖော်ထုတ်ပြီးလိုအပ်တဲ့အကာအကွယ်တွေပြုလုပ်ပေးဖို့ပြောပွဲမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ဝေးတင်သွင်းတဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်မှာကိုယ်စားလှယ်ဆက်ရှိဦးဆွေးနွေးခဲ့ပြီးထောက်ခံသူများရဲ့အတွက်အဆိုကိုအတည်ပြုလိုက်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုပြောပွဲမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်ဝေးကဒီနေ့လွှတ်တော်မှာအခုလိုပြောခဲ့ပါတယ်
ကျွန်တော်ရဲ့ဆိုတာနိုင်ငံတော်ဝန်လုံးအကြမ်းဖက်မှုတိုက်ခိုက်မှုမခံရစေရေးအတွက်အကြောင်းချက်ပါသလိုအထူးအဖြစ်ရခိုင်ပြည်နယ်မှာထပ်မံမဖြစ်ပေါ်စေဖို့ဆိုတဲ့အချက်ပါပါတယ်ကျွန်တော်ရဲ့သဘောထားကတော့နံပါတ်1ထုတ်ပြန်ထားတဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အညီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အမျိုးသားရေးသတိရှင်ပြီးတော့ပူးပေါင်းတာအာဆာအကြမ်းဖက်အဖွဲ့နဲ့နောက်ွယ်ကကြိုးကန်လူများကိုဖော်ထုတ်ရှင်းလင်းဖို့နှစ်ချက်သိမ်းလိုက်တဲ့အထူးဥပဒေများနဲ့အစ်စ်ပြတ်ထမ်းလိုက်တဲ့နိုင်ငံသားများရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကာကွယ်ပေးဥပဒေတို့ကိုလည်းအကြမ်းဖက်မှုမှပြည်သူလူထုကိုထိရောက်စွာကာကွယ်ပေးနိုင်အောင်ပြန်လည်သုံးသပ်ဖို့နံပါတ်3အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပါပြတ်ထမ်းချက်များနဲ့အညီအားလုံးပေါင်းစပ်ညှိနှိုင်းအပြေရှားဆောင်ရွက်ပေးဖို့သဘောထားရှိပါတယ
်ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစည်းအဝေးတရက်အနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ဆိုတဲ့သမရယုံရဲ့ကြီးညာချက်မှာနိုင်ငံသားတအူးပါဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီအမတ်တအူးကကန့်ကွက်တဲ့ရေးကြီးအဆိုကိုအခုလ17ရက်ကလွှတ်တော်အမတ်22ဦးပြည်သူ့လွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်အဲ့ဒီအဆိုကိုမဲခွဲဆုံးဖြတ်ခဲ့ပြီးကန့်ကွက်သူများတဲ့အတွက်လွှတ်တော်ကအတိမပြုခဲ့ပါဘူးဒီနေ့ဆွေးနွေးခဲ့တဲ့ရခိုင်ကိစ္စကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုရဆိုတဲ့ဦးတောင်အေးရဲ့အဆိုကိုတော့သဘောတူခဲ့သူတွေများခဲ့ပါတယ်။ရှမ်းပြည်နယ်ကလောင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ပြုံးကေတီနိုင်ကထောက်ခံတဲ့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ရန်ချူဆိုပါဘူးဆိုတော့ကြမ်းဖက်မှုကိုတိုက်ချက်ဖို့ပေါ့နော်။ဒီ2014ခုနှစ်ကြမ်းဖက်မှုတိုက်ချက်ရေးဥပဒေသုံးပြီးတော့နိုင်ငံတကာနဲ့လည်းပူးပေါင်းပြီးတော့ပေါ့။အဲဒီဥပဒေထဲမှာလည်းပဲအခုပါပါတယ်။ဒီရခိုင်အေးကိစ္စပြီးတဲ့နောက်မှာနိုင်ငံတကာဖိအားကိုရင်ဆိုင်နေရတယ်လေ။မြန်မာနိုင်ငံကပထဝီနေထားရလည်းပဲအာယုံစိုက်ခံရတဲ့နိုင်ငံဖြစ်လာတာပေါ့နော်။အဲဒီကမ္ဘာအင်အားကြီးနိုင်ငံတွေနဲ့လည်းပဲဒါဆက်ဆံရမှာလို့ဒီနိုင်ငံကြီးမူဝါဒနဲ့တော့တန်တမန်ဆက်ဆံရင်းနှီးနှံကောင်းတယ်လို့ဆိုတော့ကိုကလည်းစနစ်ချက်ရှိတာပို့လို့ဥပဒေကြောင်းပေါ်မှာညှို့ညွတ်အောင်ဆောင်ရွက်နိုင်ပါမှဒီတရားဥပဒေစိုးမိုးရေးကလည်းခိုင်မာပါမှအဲ့ဒါမှပဲဆောင်ရွက်မှုကအကျိုးဖြစ်ပေါ်နိုင်တယ်
ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တဲ့အဆိုအပေါ်မှာအတိုက်ခံပါတီတွေအပြန်အလှန်ကန့်ကွက်တာရရှိခဲ့ပေမဲ့ဦးတောင်အေးဒီနေ့တင်သွင်းတဲ့အဆိုကိုသဘောမတူတဲ့သူမရှိတဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်